ဂရိနိုင်ငံမှာတော့တော်မီအရှိန်ပြင်းပြင်းနဲ့ကူးစက်ခဲ့တာကြောင့်မိလောင်ကျွမ်းခဲ့တဲ့နေရာတွေမှာပျောက်ဆုံးနေသူတွေကိုဆက်လက်ရှာဖွေနေရမှာသေဆုံးရသူအရေအတွက်က82ယောက်အထိတက်သွားခဲ့ပါတယ်။ရဖီနာမြို့တဝိုက်ကမ်းခြေဒေသမှာတနင်္လာနေ့ကစလောင်ခဲ့တဲ့ဒီတော်မီကြောင့်ပျောက်ဆုံးနေသူတွေကိုခေစဲအီလူသားတွေကဒီနေ့အထိဆက်လက်ရှာဖွေနေကြရမှာအခုလိုသေဆုံးသူတိုးလာတာအပြင်နောက်ထပ်လူပေါင်း189ယောက်အထိလည်းဒဏ်ရာတွေရတာတယ်လို့အတည်ပြုထားကြပါတယ်။ဆလတ်ပြောဆုံးနေသူတွေရဲ့မိသားစုတွေအနေနဲ့လည်းအေသင်မြို့တော်ကအလောင်းတွေစုပုံထားတဲ့နေရာကိုသွားကြည့်နေကြချိန်မှာအစိုးရတာဝန်ရှိသူတွေဘက်ကတော့တချို့အလောင်းတွေကစိုးစိုးဝါးဝါးမီးကျွန်းနေပြီးဘသူဘဝဆိုတာပြောနိုင်မှု DNA မျိုးရိုးဗီဇအထောက်အထားစစ်ဆေးဖို့လိုနေတယ်လို့ဆိုနေပါတယ်။အစောပိုင်းစစ်ဆေးတွေ့ရှိချက်တွေရတော့ဒီတော်မီကြီးကြောင့်အိမ်ပေါင်းအနည်းဆုံး300ပျက်စီးသွားတယ်လို့ဖော်ပြထားပါတယ်။ပြည်သူတချို့အနေနဲ့ကတော့ဒီတော်မီဆောက်လောင်ချိန်မှာအစိုးရတာဝန်ရှိသူတွေအနေနဲ့ချက်ချင်းကင်တွယ်ဖို့နောက်ကျခဲ့တာမို့အခုလိုမတရားမြန်မြန်ကြီးတော်မီကူးဆက်သွားခဲ့တာလို့မချင်မနှက်ပြောနေချိန်မှာအစိုးရတာဝန်ရှိသူတွေဘက်ကတော့လေးတိုင်နှုံးပြင်းထန်လွန်ခဲ့တာကြောင့်ဒီတော်မီကိုအမြန်ကြီးမှုခတ်သွားခဲ့ရတာပါလို့ပြန်ဖြေရှင်းနေပါတယ်။ဝန်ကြီးချုပ် Alexis Tsipras အနေနဲ့လည်းဒီတော်မီကြောင့်တည်ဆုံတဲ့အရသူတွေအတွက်၃ရက်တာနိုင်ငံတော်ဝန်ထဲခြေကွက်မှုထိမှန်နေဖြစ်တနင်္လာနေ့အင်္ဂါနေ့ကကြေညာထားခဲ့ပါတယ်ခင်ဗျ။